အမေရိကန်နဲ့ရုရှားကားဆောင်တို့ကိုဂျာဒုတိယကြိမ်ထိပ်သီးစီဝေးလုပ်ဖို့နိုင်ငံခြားဆွေးနွေးစီစဉ်နေတယ်လို့အင်ပီရိုပြောခွင့်ရဆာရာဟက်ဂဘီစန်ဒါစ်ကကြာသပတေးနေ့မှာ Twitter ကနေကြေညာပါတယ်။သမ္မတဆရာနဲ့သမ္မတပူရင်တို့ဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့မှာပထမကြိမ်ထိပ်သီးစီဝေးလုပ်ပြီး၃ရက်ကြာမှာပဲဒုတိယကြိမ်တွေ့ကြဖို့စီစဉ်နေတယ်ဆိုတဲ့ကြေညာချက်ထွက်လာတာပါ။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်မှန်နိုင်ရစေဖို့အတွက်ရုရှားကဝင်နှောက်ခဲ့တယ်ဆိုတော့ဘူး။ပထမကြိမ်ထိပ်သီးစီဝေးတွင်သမ္မတပူတင်ကညင်းနေပေါ်သမရထရမ်ကလည်းသမရပူတင်ဘက်ကနေရည်တည်ပြောဆိုတဲ့အတွက်အမေရိကန်ပါတီများစလုံးကလွှတ်တော်အမတ်တွေကဥပဒေပြောဆိုနေတာပါသမရဗလာဒီမီယာပူတင်ကိုလာမယ့်စောင်းဦးရာသီမှာဝါရှင်တန်ကိုလာဖို့ဖိတ်ကြားရေးအမျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဂျွန်ဘိုဒန်ကိုသမရထရမ်ကညွှန်ကြားထားတယ်လို့ပြောခွင့်ရဆန်ဒါစ်ကတွစ်တာမှာရေးပါတယ်အမျိုးသားထောက်လှမ်းရေးအဖွဲ့ TNI ညွှန်ကြားရေးမူဒန်ကော့စ်ကတော့ထောက်လှမ်းရေးဆိုင်ရာတည်လာနိုင်ခြင်းအန်ဒရီကိုကျွန်တော်တို့ဆက်စစ်လေ့လာသွားပါမယ်အဲဒီကနေရလာတဲ့အချက်လက်တွေကိုသမရကိုစီရင်ခံတင်ပြပါမယ်လို့ကော်လိုရိုဒိုပြည်နယ်မှာလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းပြောသွားပါတယ်